သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများယခုတင်ဆက်ပေးမှာတော့နာတော့ရဲ့သက်တပတ် First Nation များရဲ့ယဉ်ကျေးမှုနဲ့ဆောင်ရွက်မှုအခမ်းအနားများဆိုတဲ့စောင်းပါပဲဖြစ်ပါတယ်။အထိမ်းမှတ်ပွဲနဲ့ဌာနေတိုင်းသားများရဲ့သမိုင်းကြောင်းနဲ့အောင်မြင်မှုများကိုအသိမှတ်ပြုတဲ့ရဲ့သက်တပတ်နာတော့ရဲ့သက်တပတ်သည်ဇူလိုင်လ2ရက်တနင်္ဂနွေနေ့တွင်စတင်ခဲ့ပါတယ်။နှစ်စဉ်ဇူလိုင်လအစတွင်ကျင်းပသောနာတော့သည်ဩစတြေးလျအားလုံးအတွက်Australia First People များကြောင်းလေးလာရန်အခွင့်ကောင်းတစ်ခုဖြစ်ပါတယ်။နာတော့အခမ်းအနားများသည်စုပေးပွဲညဖြင့်စတင်ပါတယ်။ယခုနှစ်တွင်နာတော့အပတ်စုအတွက်နိုင်ငံတော်မှစကားတင်အယောက်200ထဲမှရွေးချယ်ခဲ့တာဖြစ်ပါတယ်။ယခင်နိုင်ရရှိသူများသည်တင်းနစ်အကျော်မော် Ash Party နဲ့သရုပ်ဆောင် Uncle Jack Charles ပါဝင်ပါတယ်။ထို့နောက်ရသတပအတွင်နိုင်ငံတဝန်းလုံးရှိအခမ်းအနားများတွင်ပွဲတော်များပြပွဲများနှင့်ဖျော်ဖြေပွဲများဆက်လျက်ကျင်းပလျက်ရှိပါသည်ကိုယ်ပွဲကိုကိုယ်စီစဉ်လို့ရပါသည်တရားဝင်နေတော့ဝက်ဘ်ဆိုက်များသည်အဖွဲ့အစည်းများနှင့်တူချင်းအတွက်အကြံပြုချက်များကိုပေးပါသည်ယခုနှစ်ဆောင်းပုတ်မှာကျွန်ုပ်တို့ရဲ့သက်ကြီးရွယ်ဦးများအတွက်ဖြစ်ပါသည်Aboriginal ယဉ်ကျေးမှုတွင်သက်ကြီးရွယ်ဦးများသည်အလွန်အရေးကြီးပါသည်။၎င်းတို့သည်ယဉ်ကျေးမှုဆိုင်ရာအသိပညာများ၊ကံဆောင်ထားသူများ၊ဆရာများနှင့်လှုပ်ဆော်မှုရင်းမြစ်များဖြစ်ကြပါသည်။ Warajuri နှင့် Gemila တို့အမျိုးသမီး Sinitech တို့မှပညာရေးနှင့်လူမှုရေးလုပ်ငန်းကြောင်းမှအကြီးအတန်းကတိကအမျိုးသားနေတော့ကော်မတီရဲ့ခေတ္တတွဲဖက်ဥက္ကဋ္ဌဖြစ်တဲ့ Auntie ဒေါက်တာလင်းဒစ်ရိုင်လီကနာတော့ရဲ့တရားဝင်ပုံများကိုရှင်းပြခဲ့ပါတယ်
။ Our elders are our driving force culturally, socially and economically. They're everything. So for me, I'm being driven by what our elders have asked us to do in the past.
ကျွန်တော်ရဲ့တကြီးရွယ်ဦးများသည်ယဉ်ကျေးမှုရလူမှုရေးနဲ့စီးပွားရေးရကျွန်တော်ရဲ့မောင်းနှင်းအားများဖြစ်ပါတယ်။သူတို့ဟာအရာအားလုံးပါပဲဒါကြောင့်ကျမတို့အတွက်ကတော့အရင်တုန်းကကျမတို့အကြီးအကဲတွေလှုပ်ခိုင်းခဲ့တာတွေကိုအခုဘာလုပ်ဖို့တောင်းဆိုနေသလဲအနာဂတ်မှာဘယ်မှာဖြစ်စေခြင်းလဲဆိုတဲ့တွန်းအားကိုခံနေရတာပါနှစ်စဉ်နှစ်တိုင်းဆံပုတ်နှစ်ကိုင်းကြီးသည့်တိကျသောဒီဇိုင်းကိုပြိုင်ပွဲတစ်ခုမှတဆင့်ရွေးချယ်ပါတယ်ယခုနှစ်ရဲ့ဆုရှင်မှာဂုံယူစရာကောင်းသောနာဂလူမေကယ်ရီယာရာနူလန်ယူနစ်ယောဝူရူအနုပညာရှင်ဘော်ဘီလော့ကီယာဖြစ်ပါလေသူမရဲ့ပိုစတာသည် Aboriginal တက်ကြီးရွယ်ဦးများရဲ့ရောင်စုံပုံများဖြစ်ပါလေနာတော့ရဲ့တပတ်အတွက်သူမရဲ့လှုပ်အားကိုမိတ်ဆက်ပေးသောအခါတွင်မစ်လော့ကီယာက၎င်းသည်သူမအားစိတ်ထက်သန်သောအကြီးအကဲများဖြစ်ကြောင်းပြောကြားခဲ့ပါလေ
With this year's poster design I really just wanted to honor all our elders.
ဒီနှစ် poster design နဲ့ကျမတို့ရဲ့သက်ကြီးရွယ်အားလုံးကိုဂုဏ်ပြုကျင်းပါတယ်လို့ Miss Lockyer ကပြောဆိုပါတယ်။နာတော့သည်ဝင်းနေချင်းအထိမ်းအမှတ်နေ့အဖြစ်စတင်ခဲ့တာဖြစ်ပါတယ်။ Australia နေ့ January 26ရက်ကိုစန့်ကျင်တဲ့တက်ချွတ်လှုပ်ရှားသူအုပ်စုနှစ်စုက1920ခုနှစ်များတွင်စတင်ခဲ့တာဖြစ်ပါတယ်။1940ခုနှစ်များမတိုင်မီအထိဝန်ထဲချင်းနေ့ကိုဩစတြေးလျနေ့မတိုင်မီတရက်အလိုတွင်ကျင်းပခဲ့ပါတယ်။ထို့နောက်ဇူလိုင်လသို့ပြောင်းရွှေ့ခဲ့ပြီးအမိကိုလည်းပြောင်းလဲခဲ့တာဖြစ်ပါတယ်။အန်တီဒေါက်တာမတီလ်ဒါဟောက်စီဒေသခံတိုင်းသားများအတွက်လူမှုတရားမျှတမှုကိုလိုက်စားရန်သူမရဲ့ဘဝကိုမြုပ်နှံထားသည့်နာဂင်ဘရီဝရာဂျူရီသက်ကြီးရွယ်ဦးတူဖြစ်ပါတယ်။နာတော့အခမ်းအနားများရဲ့အစများကိုသတိရမိကြောင်းသူမကပြောဆိုပါတယ
် I've been around since the year dot so I know and understand how we were doing Aboriginal day back in the day and those were the times when of the struggles the real struggles
ကလေးငယ်ကလေးကနေလာတာပါ ဒါကြောင့်ကျမတို့ Aboriginal Day လောက်ပုံကိုသိပြီးနားလည်ပါတယ်အဲ့ဒါကို Aboriginal Day လို့ခေါ်ပြီးအဲ့ဒီကာလကရုန်းကန်မှုတွေစစ်မှန်တဲ့ရုန်းကန်မှုတွေဖြစ်နေတဲ့အချိန်တွေပါပဲဟု Auntie House ကပြောဆိုပါတယ
် A lot of things have changed since those beginningsAnd it was all for the good. And we done it ourselves.
Eddie is a great guy. I'm a young man. 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 I'm a young man.ကိုလိုနီခေတ်အတိတ်ကလူမျိုးရေးခွဲခြားသည့်အတိတ်ပဲများရှိနေသောကြောင့်ဤအသုံးနှုန်းကိုအသုံးမပြုတော့ပါဘူး။ထိုချိန်သည်ဇူလိုင်လရဲ့ဒုတိယတနင်္ဂနွေနေ့သည် Aboriginal လူမျိုးများ၏ကျော်ဝသောယဉ်ကျေးမှုနှင့်အမွေအနှစ်များကိုအောက်မေ့သတိရသောနေ့တစ်နေ့ဖြစ်လာခဲ့ပါသည်။1950ခုနှစ်များမှစတင်လို့ National Aboriginal Day Observing Committeeနာဒေါကိုဖွဲ့စည်းရန်အတွက် Aboriginal Organization များအပြင်ပြည်내နှင့် Federal အစိုးရများမှအထောက်ပံ့များတိုးလာခဲ့ပါသည်1960ခုနှစ်ပြည်လုံးကျွတ်စန္ဒခံယူပွဲ၏အဓိကရလဖြစ်တဲ့1982ခုနှစ်တွင် Aboriginal Affairs ဌာနကိုဖွဲ့စည်းခဲ့ပါသည် Australia သည် Indigenous Voice to Parliament အတွက်နောက်ထပ်စန္ဒခံယူပွဲကျင်းပရန်နာနီငေတာလိုပါတော့တယ်ပြည်လုံးကျွတ်စန္ဒခံယူပွဲကို2023ခုနှစ်ကုန်တွင်ကျင်းပရန်အစိုးရကဆုံးဖြတ်ထားပါတယ်စန္ဒခံယူပွဲသည် Aboriginal နဲ့ Torres Strait Islander Voice ကိုဖွဲ့စည်းခြင်းဖြင့်ဖွဲ့စည်းပုံအခြေခံဥပဒေတွင် Aboriginal နဲ့ Torres Strait Islander လူမျိုးများအားအသိမှတ်ပြုရန်ရည်ရွယ်ပါတယ်Aboriginal အများပြားအတွက်ပြည်လုံးကျွတ်စန္ဒခံယူပွဲသည်အစိုးရရဲ့ကြိုးစုံမှုတစ်ရပ်ဖြစ်ပါတယ်။ Jade Apple Richie သည် Gurong Gurong Nation ရဲ့ Banda Clan မှဖြစ်ပါတယ်။သူမသည် Yes 23ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပြီး Dallas Holden မှစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထွေထွေ Manager လည်းဖြစ်ပါတယ်။ပြည်လုံးကျွတ်စန္ဒခံယူပွဲရဲ့အပြုသဘောဆောင်မှုများကို SBS တို့သူမကရှင်းပြခဲ့ပါတယ်
။ By being recognized in the constitution, it brings us together as a nation. It goes a long way to healing past hurts and it provides an opportunity.
ဖွဲ့စည်းပုံအခြေခံဥပဒေကအသိမှတ်ပြုလိုက်တာနဲ့တမျိုးသားလုံးစီလုံးညီညွတ်စေတယ်။အတိတ်ကနာကျင်မှုတွေကိုကုစားဖို့ဝေးကွာသွားပြီးကုစားဖို့အခွင့်အလမ်းတွေပေးပါတယ်လို့ Miss Apple Richie ကပြောဆိုပါတယ်။သူမသည်ယူလူရူထုတ်ပြန်ချက်ကိုထောက်ခံသူဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေတွင်ဂိမ်းဝင်နေသော First Nation Voice တီထောင်ရန်တောင်းဆိုချက်ကိုထောက်ခံပါတယ်။ Miss Apple Richie က Voice သည်အတိတ်ပဲရှိရလို့ဆိုပါတယ
်။ In terms of the practical application of the voiceIt just makes sense if we're heard on the things that matter to us, if we are able to share our lived experience and for communities to be able to provide information on the solutions that they know will work for them. You know,
the voice goes, let me don't charm on it, but that be the Daha, a day be she body. Okay, we, Chenoto, the Chenoto, Twe, Yejido, Yamiago, Chathi Yabaga.ကျွန်ုပ်တို့သည်ကျွန်ုပ်တို့ရဲ့အသက်မွေးဝမ်းကြောင်းအတွေ့အကြုံများကိုမျှဝေနိုင်ပြီး၎င်းတို့သိရှိထားတဲ့ဖြည့်ရှင်နည်းများဆိုင်ရာသတင်းအချက်အလက်များကိုပေးဆောင်နိုင်စေရန်လူမှုအသိုင်းအဝိုင်းများအတွက်၎င်းတို့အတွက်အကျိုးရှိမှာဖြစ်ပါれပုံမကောင်းမွန်တဲ့ရလက်တွေကိုစောင့်ကြည့်ပေးမယ်ဆိုတာကိုသိပါれလို့ပြောဆိုပါれသို့သောပြည်လုံးကျွတ်စန္ဒခံယူပွဲကိုစန့်ကျင်တဲ့ Aboriginal အသိုင်းအဝိုင်းအတွင်းတွင်လည်းအသံများထွက်ပေါ်လာခဲ့ပါတယ်။ Panchalan မှနေရင်ကဝါရန်မန်ဒီသည် UN နဲ့ Kambaka People မှဆင်းသက်လာသူဖြစ်ပြီးစီးပွားရေးသမားနိုင်ငံရေးဗျူဟာနဲ့ဌာနေတိုင်းရင်းသားရေးရအတွက်ထောက်ခံသူဖြစ်ပါတယ်။ The Voice ကလာမယ့်လတွေမှာဘာဖြစ်လာမလဲ။သို့သောအနာဂတ်တွင်မိတို့ပင်ဖြစ်စေရသက်တပတ်ကဘာပေါ်တွင်ရှေးအကြဆုံးအစင်မပြတ်နေထိုင်သောယဉ်ကျေးမှုရဲ့ပြစ်ဆုတ်ပံသမိုင်းနဲ့ပြစ်ဆုတ်ပံကိုဂုံပြူရမယ်အချိန်ဖြစ်ပါလေ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ